Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်အောက်တိုဘာလ12ရက်တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ခင်းမှာထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံရဲ့မြို့တော်မှာညင်းညက်စွာဆန္ဒပြမှုအတွင်းဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးတော့လူအောင်100နီးပါးတေဆုံးခဲ့တဲ့အပေါ်မှာနိုင်ငံနဲ့တကွမ်းပူဆွေးနေကြသလိုထောင်ပေါင်းများစွာရှိတဲ့လူတွေကတူရကီနိုင်ငံရဲ့မြို့တော်မှာစုဝေးပြီးတော့အစိုးရဆန့်ကျင်ဆန္ဒပြနေကြပါတယ်အီရန်နိုင်ငံပါလီမန်မှာတော့နိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ဥပဒေကြမ်းကိုအတည်ပြုဖို့အတွက်သဘောတူညီလိုက်ကြပါတယ်ဒီသတင်းတွေနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ထိုင်းနိုင်ငံလက်ကျွန်းလူတက်မှုတရားရုံးထွက်ဆိုချက်တွေပြီးဆုံးသွားပြီဖြစ်တဲ့အတွက်ဒီဇင်ဘာလမှာအမှုစီရင်ချက်ချမှတ်တော့မှာဖြစ်ပါတယ်
24ရက်17လ2015နေ့မှာတော့သုံးမိချမယ်လေဝေသူကဝင်းစော်ထွန်လေးကိုပြောင်းစစ်လိုက်ရတယ်ပေါ့နှစ်ချက်ကတော့သူတို့ကိုယ်ရင်ကလေးတွေပေါ်ရ
တာဒါကတော့အကျိုးဆောင်ရှိနေဥအောင်မြို့တန်က VOA ကိုပြောပြသွားတာပါသတင်းစီစဉ်အပြီးမှာနားဆင်ရမှာပါရှင်အဲ့ဒီနောက်ဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ကမြမရွေးကောက်ပွဲကိုဘလို့စောင့်ကြည့်သွားမလဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်းနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်
တူရကီနိုင်ငံအန်ကာရာမြို့တော်မှာညင်းရဲစွာဆန္ဒပြပွဲအတွင်းဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူပေါင်း65ယောက်သေဆုံးခဲ့ရတဲ့ပေါ်တနင်္ဂနွေနေ့မှာနိုင်ငံတကာဝမ်းနည်းပူဆွေးနေကြသလိုထောင်ပေါင်းများစွာရှိတဲ့လူတွေဟာအန်ကာရာမြို့လယ်မှာစုဝေးခဲ့ကြပြီးတော့တူရကီအစိုးရကိုဆန့်ကျင်ကြွေးကြော်တဲ့ကြွေးကြော်တန်းတွေကြွေးကြော်နေကြပါတယ်။ပေါက်ကွဲမှုနှစ်ခုအတွင်းလူပေါင်း160ဒဏ်ရာရရှိခဲ့ပြီးတော့သူတို့ကိုဆေးရုံတင်ထားရပြီးအဲ့ဒီထက်က65ယောက်ကိုဆေးရုံ19ခုမှာအရေးပေါ်အခြေအနေအရကုသပေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။တူရကီနိုင်ငံအတွင်းကာတစ်လူမျိုးစုကိုလူလားတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကတော့ဘုံပေါက်ကွဲမှုတွင်တေဆုံးတဲ့သူ128ယောက်ရှိတယ်ဆိုပြီးတော့ပြောနေပေမဲ့အစိုးရကတော့အဲ့ဒီအရေးအတွက်ကိုအတည်ပြုခြင်းမရှိသေးပါဘူး။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတာကိုထုတ်ဖော်ပြောဆိုတာမျိုးလည်းမရှိသေးပါဘူး။ဒါပေမဲ့အကြီးတန်းတာဝန်ရှိသူနှစ်ဦးကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကဖော်ပြရမှာတော့ပမာဏစုံစမ်းစစ်ဆေးမှုတွေအရ IS Islamic စစ်သွေးကြအုပ်စုကိုအာယုံဆိုင်ပြီးတော့စစ်ဆေးနေတယ်လို့ပြောဆိုပါရတယ်။ဒီတိုက်ခိုက်မှုဟာပြီးခဲ့တဲ့ဇူလိုင်လစီးရီးယားနယ်စပ် Suryx မြို့မှာဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲမှုနဲ့အလားတရံတူနေပြီးတော့အဲ့ဒီတုန်းကတိုက်ခိုက်မှုကို IS တပုံတွေကတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြစ်တင်ထားပါရတယ်။ Kurdish တွေကိုထောက်ခံတဲ့ပါတီရဲ့ပူတွဲဥက္ကဋ္ဌဖြစ်သူကတော့အဲ့ဒီပောက်ကွဲမှုဟာတူရကီအစိုးရမှတာဝန်ရှိတယ်ဆိုပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ
်အီရန်နိုင်ငံရဲ့ပါလီမန်ဟာအစိုးရကိုအင်အားကြီးနိုင်ငံအနေနဲ့ရရှိထားတဲ့တမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်တယ်ဖော်ဖို့ခွင့်ပြုလိုက်တဲ့ဥပဒေချမ်းတစ်ရပ်ကိုအတည်ပြုပေးလိုက်ပါတယ်ဒီဥပဒေချမ်းအရအင်အားကြီးနိုင်ငံတွေဘက်ကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုဖယ်ရှားပေးရမှာဖြစ်ပြီးဖယ်ရှားပေးဖို့ပြက်ခွက်ခဲ့ရင်အီရန်နိုင်ငံအစိုးရဟာရထားတဲ့သဘောတူညီချက်တိုင်းအကောင့်တယ်ဖော်ရာကိုပြန်လည်ရုပ်သိမ်းခွင့်ပေးထားတာဖြစ်ပါတယ်။ဒီဥပဒေကိုအခုပတ်နောက်ဆုံးဒီပြုနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ချိန်တည်းမှာပဲအီရန်ဟာအမေရိကန်အီရန်နိုင်ငံသားခံယူထားတဲ့ Washington Post သတင်းတောက် Jason Razarian ကိုအသွရှုံမှုနဲ့15ကြလကြာဖမ်းဆီးထားတဲ့အမှုကိုစီရင်ချက်ချမှတ်လိုက်ပါတယ်။စီရင်ချက်နဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမရှိမိပေမဲ့တရားစီရင်ရေးဆိုင်ရာပြောရင်းကွင်းရာပုဂ္ဂိုလ်ကတော့ဒီစီရင်ချက်နဲ့ပတ်သက်ပြီးအယူခံဝင်မယ်လို့ဆိုကပြောဆိုခဲ့ပါတယ်2012ခုနှစ်ကကလေးက Washington Post တင်တာအတွက်အလုပ်လုပ်နေတဲ့တင်တာဟာ2014ခုနှစ်ဇူလိုင်လမှာဇနီးဖြစ်သူနဲ့အတူဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဂျာနယ်လစ်တဦးလည်းဖြစ်တဲ့သူ့ဇနီးကိုပြန်လွတ်ပေးခဲ့ပြီးမြဲ Razarian ကိုတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ
်စီးရီးယားသမ္မတ Bashar al-Assad အစိုးရအနေနဲ့ဆုံးရှုံးထားတဲ့နေမီတွေပြန်ရရှိရေးအကူအညီပေးတဲ့အနေနဲ့စီးရီးယားနိုင်ငံအတွင်းသဘုံတွေကိုရုရှားကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ပြစ်မှတ်63ခုကိုဦးတည်ပြီးတော့တိုက်ခိုက်ခဲ့ပြီးတော့အဲ့ထက်က53ခုကိုဖျက်ဆီးပစ်နိုင်ခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်တိုက်ခိုက်မှုအများစုကို Idlib KI Tel Skit မှာတနင်္ဂနွေနေ့ကပြုလုပ်ခဲ့ပြီးတော့အဲ့ဒီဒေသဟာစီးရီးယားအစိုးရကိုတိုက်ခိုက်နေတဲ့တပုံတွေကိုထိန်းချုပ်ထားတဲ့အရက်ဖြစ်တယ်လို့ဆိုပါတယ်မကြခင်ကတိုက်ခိုက်မှုတွေဟာ IS Islamic စစ်သွေးကြွတွေကိုရည်ရွယ်ပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်ဒါပေမဲ့ပြစ်မှတ်အများစုဟာ IS တွေမဟုတ်ပဲသမရအာဆက်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေဖြစ်နေတယ်လို့ဆိုပါတယ် မော်စကိုမြို့တော်မှာပြုလုပ်ခဲ့တဲ့ရုပ်တံတွဲဆုံမေးမြန်းမှုတစ်ခုမှာဒီတက်ခတ်မှုဟာဆီးရီးယားအစိုးရအတွက်တည်ငြိမ်မှုရစေဖို့နဲ့နိုင်ငံရေးအရအပေးယူညှိနှိုင်းမှုတွေရရှိလာအောင်လှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကကာကွယ်ပြောဆိုလိုက်ပါတယ
်။ IRIS စစ်တပ်ဟာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာ IS အစ္စလာမစ်အစွမ်းရောက်ဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂရာဒီကိုလိုက်ပါလာတဲ့ဒဂျင်တန်းကိုဆီးရီးယားနယ်စပ်အနီးကအနောက်အန်ဘာဒေသမှာပစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။ IRIS လေကြောင်းတပ်ဖွဲ့တွေဟာယာဆွတ်သားအကြမ်းဖက်သမားရဲ့ဂျင်တန်းကိုပြစ်မှတ်ထားပြီးသူရဲကောင်းဆန်နဲ့စစ်စင်တိုက်ခိုက်မှုပြုလုပ်နိုင်ခဲ့တယ်လို့ IRIS လုံခြုံရေးတပ်ဖွဲ့ကထုတ်ပြန်ချက်တဲ့မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်အစွမ်းရောက်ဖွဲ့ရဲ့ခေါင်းဆောင်တေလာရှင်လားဆိုတာတော့မသိရသေးပါဘူး။ဘဂရာဒီဟာဆီးရီးယားနဲ့အီရတ်နိုင်ငံအေရီးယားချုပ်ကိုထိန်းချုပ်ထားတဲ့အစွန်းရောက်ဆွန်နီအစ္စလမ်ဖွဲ့ကတည်ထောင်ထားတဲ့ကာလီဖိတ်ပိုင်နက်နယ်မြေမှာမိမိကိုယ်ကိုခေါင်းဆောင်ဖြစ်ကြီးညာထားတဲ့သူဖြစ်ပါတယ်။ IS အစွန်းရောက်ဖွဲ့ကိုတိုက်ခိုက်နေတဲ့ညွန်ပေါင်းဖွဲ့ကပြောခွင့်ရပုဂ္ဂိုလ်အမေရိကန်ဗိုလ်မှူးစတိဗ်ဝါရန်ကတော့ဒီထုတ်ပြန်ချက်ကြေညာချက်ကိုသိရှိပြီးဖြစ်ပေမဲ့အတည်ပြုနိုင်ခြင်းမရှိသေးဘူးလို့ပြောခဲ့ပါတယ
်။ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအမေရိကန်တန်ကတင်းနာနေမနက်ဖက်အစီအစဉ်တွေကိုနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။နီပေါနိုင်ငံကကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ခတ်ဂါဖရာစစ်အိုလီကိုနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လွှတ်တော်ကနေအတည်ပြုရွေးချယ်တင်မြှောက်လိုက်ပါတယ်။အမတ်စုစုပေါင်း596နေရာရှိတဲ့အနေနဲ့338ယောက်ကအိုလီကိုထောက်ခံမှုပေးခဲ့တဲ့အကြောင်းအရင်ဝန်ကြီးချုပ်ဆာရှီလ်Quarry Lago ထောက်ခံတဲ့သူက249ယောက်သာရှိတဲ့အကြောင်းလွတ်တော်တဘာပတိဖြစ်တဲ့ Super Nam Wang ကကြေညာခဲ့ပါတယ်။ Communist Party of Nepal ခေါင်းဆောင်အသက်63နှစ်အရွယ်ရှိတဲ့ Oli ဟာပါတီငယ်လေးတွေရဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်။အဲ့ဒီလိုသူ့ပေါ်ထောက်ခံမှုပေးခဲ့တဲ့အထက်မှာပြိုင်ဘက်ဖြစ်တဲ့ United Communist Party of Nepal Moist Party လည်းပါဝင်ပါတယ်ခင်ဗျာ။
နိုင်ငံတွေနေကထိုင်းနိုင်ငံရဲ့ကဘာကျော်အပန်းဖြေစခန်းတရှိရာဖူခက်ကျောမှာလူငယ်နှစ်ဦးစီးနှင်းလိုက်ပါလာတဲ့မော်တော်ဆိုင်ကယ်ကိုရဲတွေလိုက်ဖမ်းရာကနေတိမ်းမောက်ပြီးအသက်သေဆုံးခဲ့တဲ့အတွက်ဆန္ဒပြကြရာကနေဒေါသထွက်နေတဲ့လူအုပ်ကြီးဟာရဲစခန်းကိုလက်လုံဘုံနေနဲ့ပြစ်ပောက်ပြီးမော်တော်ယာဉ်တွေကိုမိရှို့ဖျက်ဆီးပစ်တာတွေဖြစ်ပွားခဲ့တယ်လို့အန်နာပိုင်းကပြောပါတယ်။စနေနေ့ညနေမှာစတင်ဖြစ်ပွားပြီးတနင်္ဂနွေနေ့မနက်ပိုင်းရောက်မှအဆုံးသတ်သွားတဲ့ဒီအကြမ်းဖက်ဖြစ်စဉ်မှာကဘာလက်ခီးသွဲတဦးတယောက်မှထိခိုက်ဒဏ်ရာရရှိတာမရှိခဲ့ဘူးလို့ဖူးခက်ကရဲမှူးအန်နော်ခရာဝိုင်ဝဒနန်ကပြောပါတယ်။ဒါပေမဲ့ဒီပြိပခါဖြစ်စဉ်ကြောင့်လေစိတ်ကိုသွားတဲ့အဓိကလမ်းမကြီးပိတ်ဆို့မှုဖြစ်ပွားခဲ့ပြီးလူတော်များများစီးနှက်မဲ့လေရင်တွေလွတ်သွားခဲ့တယ်လို့ဒေသဆိုင်ရာမီဒီယာတွေမှာဖော်ပြပါတယ်။ဖူခက်ကျွန်းမှာကဘာလက်ခီးသွားတဲ့အဓိကလေပတ်တဲ့ area တွေကတာလောင်ရဲစခန်းရှိမှာစတင်ဆန္ဒပြကြရာကနေလူအယောက်300ထိစုဝေးမှုဖြစ်လာပြီးတနင်္ဂနွေနေ့မနက်ထိလမ်းပိတ်ဆို့မှုတွေဖြစ်ပွားခဲ့တာလို့ပြောပါတယ်။ဆန္ဒပြသူတွေဟာရဲစခန်းကိုအရာဝတ္ထုတွေနဲ့ပစ်ပေါက်ကြလို့ရဲအရာရှိတွေအထဲမှာပိတ်မိနေခဲ့ပြီးအချိန်နေတွေပြန်လည်တင်းနေနာအောင်ထိမ့်သိမ့်နိုင်မှုတနင်္ဂနွေနေ့မနက်မှာရဲနဲ့စစ်သားတွေခေါ်ယူခဲ့ချိန်မှာတော့ဆန္ဒပြသူတွေဖျက်ဆီးလို့ကားကိုးစီးလုံးဝမီးလောင်ပြီးအခြားမော်တော်ယာဉ်ဆက်တစီးလည်းပျက်စီးသွားတယ်လို့သူကပြောပါတယ်။
စင်ကာပူလေကြောင်းပိုင်ခီးတဲ့တွင်ဂျက်လျင်တစည်းဟာတနင်္ဂနွေနေ့ကစင်ကာပူဟောင်ကောင်ခီးစဉ်ထွက်ခွာမှုအချိန်မှာခီးတဲ့တွင်နဲ့ဝန်ထမ်းတွေမတရားခင်စစ်ပန်းဆိုင်ရာအင်ဂျင်နီယာတွေစစ်ဆေးနေစဉ်အတွင်းမှာပြိုလဲကျသွားခဲ့တယ်လို့လေကြောင်းတာဝန်ရှိသူတွေကပြောပါတယ်။ Airbus A330-300 ရဲ့ဥကောင်ပိုင်လေရင်ဘိန်းချတဲ့နေရာကိုစစ်ဆေးနေစဉ်မှာပြိုလဲကျသွားခဲ့တာဖြစ်တဲ့ဆိုပြီးတော့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီလိုဥဆိုင်ပြိုလဲကျသွားချိန်မှာလေရင်ပေါ်မှာခီးတဲ့နဲ့အမှုတန်းတယောက်မှမရှိသလိုအင်ဂျင်နီယာတယောက်သာရှိပေမဲ့သူလဲဒဏ်ရာအနာရီရရှိတာမဖြစ်ဘူးလို့ဆိုပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါရှင်။ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြတိန်ကဘာလှည့်ခီးသွားနှစ်ဦးအသက်ခံရတဲ့အမှုကိုတရားရုံးကတစ်နှစ်ကျော်ကြာစစ်ဆေးကြားနာခဲ့ပြီးတဲ့နောက်ဒီဇင်ဘာလမှာအမှုစီရင်ချက်ချမှတ်တော့မှာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။လေကျောလူတက်မှုနဲ့ပတ်သက်လို့အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာကော်စမွေတရားရုံးကနေ တရားခံအဖြစ်ဆွတ်ဆွဲခံရသူမြန်မာလူငယ်နှစ်ဦးရဲ့အမှုကိုအပိသက်စစ်ဆေးခဲ့ပါတယ်စစ်ဆေးမှုပြီးဆုံးသွားချိန်မှာတော့ဒီအမှုကိုလာမယ့်ဒီဇင်ဘာလ24ရက်နေ့မှာစီရင်ချက်ချမယ်ဆိုပြီးတရားရုံးကဆုံးဖြတ်ချက်ချခဲ့ကြောင်းတရားခံရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကဆိုပါတယ်
24ရက်22လ2015နေ့မှာတော့သုံးမိချမယ်လေဝေထူးကဝင်းစော်ထွန်လေးကိုပြောင်းတက်လိုက်ရတယ်ပေါ့သူတို့ကိုယ်ရင်ကလေးတွေကိုယ်ရင်ဟာပြင်မှုကျွန်းတော့မဟုတ်တဲ့ကတည်းကတော့သူတို့ရဲ့ PM မှာဟိုဒီရင်ခွင်မှာဒီကပတ်လုံးနဲ့အမှန်တိုင်းဆက်ဆိုတော့နိုင်ကြပါလေအစိုးရရှိဒီဘက်ကတော့ဒီနေတူတဲ့ကိစ္စလည်းအသိမမီတော့ပါဘူးနောက်ပြီးတော့ CCTV ပုံရိပ်တွေကြောင်းလည်းအသိမမီတော့ပါဘူးသူတို့နေတာကတော့ဝန်ခံတဲ့အချက်နဲ့ပတ်သက်ပြီးတော့10လ2014ရဝန်ခံချက်နဲ့6ရက်7လ2014မှာလေဒီဦးစီးထဲမှာရောက်နေတဲ့တာဝန်ခံတဲ့ဆွဲချက်တွေကိုသူတို့ပြီးထားပြီးတော့ပြီးသွားတာတွေ့ပါတယ
်ဒီအမှုနဲ့ပတ်သက်လို့မြန်မာလူငယ်တွေဘက်ကတရားခံပြတက်တွေတွေအဖြစ်ထိုင်းလူခွင့်ရေးအဖွဲ့ကတာဝန်ရှိသူတွေထိုင်းနိုင်ငံအမျိုးသားမှုကင်းစစ်ဆေးဌာနကတာဝန်ရှိသူတွေမြန်မာတန်ယုံကတာဝန်ရှိသူတွေထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေကထွက်ဆိုချက်တွေပေးပြီးမှတော့မြန်မာလူငယ်တွေဟာတပ်ဖြတ်မှုကိုကျူးလွန်ခဲ့ခြင်းမရှိဘူးဆိုတာကိုအထောက်အထားတွေနဲ့တက်တွေပြနိုင်ခဲ့တာကြောင့်အမှုအသွာလာအခြေအနေရကောင်းမွန်တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်ဥပဒေနားလေတဲ့တရားစီရင်အဖွဲ့ကဆွဲဆိုလာတဲ့အခက်ကနှစ်ချက်ရှိပါတယ်တစ်ချက်ကတော့ဝန်ခံရပေးတယ်ဆိုတဲ့အချက်နောက်ဒုတိယအချက်ကတော့ DNA တူတယ်ဆိုတဲ့အချက်ဒါတွေနဲ့ပေါင်းပြီးတော့သူက CCTV ရပုံတွေနဲ့ရေခံနေဦးတရားဆွဲခဲ့တာပါအဲ့တော့ဒီချက်တွေနဲ့ပတ်သက်လို့လေအမှုရဲ့တောက်ဆောင်မှာရှေ့လို့နောက်ဆုံးပြေခံပြတဲ့ဒီစစ်ကြည့်တဲ့အခါမှာDNA ကိစ္စဆိုတာရှင်းသွားပါပြီ။လူသားလေးနဲ့ဖြစ်တဲ့ပေါင်းသူရုပ်ပေါ်မှာ DNA တွေ့တယ်ဆိုတော့ပြေခံနေတဲ့ DNA မဟုတ်ဘူးဆိုတာကြောင့်ဒီ DNA ပတ်သက်လို့ရှင်းသွားပါပြီ။ CCTV နဲ့ပတ်သက်လို့ပြောမှဆိုရင်ပြည်နေတဲ့ပုံဟာတရေလိုဘက်ကဝေချိုးပုံမှာလို့ပြောချင်တယ်။ဒါပေမဲ့ဒီ CCTV ရဲ့မိတူကိုအင်္ဂါနိုင်ငံက technician ပညာရှင်တွေနဲ့စစ်ဆေးကြည့်တဲ့အခါမှာဝေချိုးမှုမှုဆိုတဲ့25ရက်6လ2015ဆက်ဆိုချက်မှကြည့်မယ်ဆိုရင်ဒီချက်ကလည်းရှင်းသွားပါပြီ။ဒီတော့ဝန်ခံချက်နဲ့ပတ်သက်လို့လည်းဒီဒီအချိန်မှာရှင်းနေမရှိဘူး။နောက်ပြေခံရဲ့ရှင်းပြသားခြင်းမရှိဘူး။ဒါကြောင့်တရားဝင်မှုလို့ပြောခဲ့တယ်။ဒါရီမလာလေးကိုတရားရုံးတို့ရောက်တော့ဒီချောင်းချက်ကိုပြန်ပြီးတော့တရားဝင်ယူသွင်းရိုက်တယ်ဆိုတာရှင်းသွားပါလိ
မ့်မယ်။မြန်မာရှေ့ပြောင်းလို့တမ4000ခန့်အလုံးလုံးကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲလက်ရှိတရားခံနေဖြစ်ဆွတ်ဆွဲခံရသူကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုတခြားရှေ့ပြောင်းလို့တမတွေနဲ့အတူတန်လျာရှိသူတွေဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့တာပါ။အဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးနှစ်ပတ်ခန့်အကြာ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာပဲမြန်မာလူငယ်နှစ်ဦးကိုပြန်လည်ဖမ်းဆီးပြီးလူသတ်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားခံအဖြစ်ဆွဆဲခံရတဲ့မြန်မာလူငယ်နှစ်ဦးကတော့တနှစ်ကျော်ကြာတဲ့အထိထိုင်းနိုင်ငံရဲ့ကော့စမွေအချင်းထောင်ထဲမှာချုပ်နှောင်ခံထားရပြီးဒီအမှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးမှာပါရှင်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲဟာပွန့်ပွန့်လင်းလင်းနဲ့လွတ်လွတ်လပ်လပ်မဲပေးပိုင်ခွင့်ရှိမရှိတနိုင်ငံလုံးအတိုင်းအတာနဲ့ခြုံငုံပြီးသိနိုင်အောင်စ조사ဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ကမနေ့ကပြောကြားလိုက်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဖိတ်ကြားချက်နဲ့လာရောက်လေ့လာတဲ့ဒီအဖွဲ့အနေနဲ့ဗတ်မလိုက်ပဲနိုင်ငံတကာနီးစနစ်တွေနဲ့အညီရွေးကောက်ပွဲကိုဗတ်ပေါင်းစုံကနေလေ့လာသုံးသပ်မှာဖြစ်တယ်လို့လည်းအဖွဲ့ရဲ့အကြီးအကဲတဦးကပြောပါတယ်။Writers သတင်းလွှာကိုအခြေခံပြီးဆက်ပြီးတော့တင်ပြမှာပါရှင်။မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲကိုစောင့်ကြည့်ဖို့ EU EOM ရဲ့ကာလရှည်လေ့လာသူတွေအဖြစ်အဖွဲ့ဝင်30ဦးကိုနိုင်ငံအနှက်စတင်ဆေးလွှတ်လိုက်တဲ့အကြောင်းဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ဒုတိယခေါင်းဆောင် Mark Stevens ကရန်ကုန်မြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီအဖွဲ့မတိုင်ခင် EU EOM ရဲ့ပထမဆုံးလေ့လာရေးအဖွဲ့ဟာစတေမာလာ26ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလေ့လာခဲ့ကြတာပါအခုတစ်ခေါက်မှာတော့တိုင်းနယ်ပြည်နယ်14ခုလုံးမှာဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့ဝင်တွေအနေနဲ့သတင်းပတ်5ပတ်ကနေ6ပတ်အထိလေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲကာလမှာနိုင်ငံအတွင်းဒေတာအလုံးအရေးပါတယ်လို့ Mark Stevens ကပြောပါတယ်
every area is critical I mean the important thing is
နေရာတိုင်းကအရေးကြီးပါတယ်ရွေးကောက်ပွဲကျင်းပမယ့်နေ့မှာမြန်မာပြည်သူတွေအနေနဲ့မဲပေးခွင့်အခွင့်အရေးအပြင်လွတ်လပ်စွာမဲပေးပိုင်ခွင့်နဲ့လျှို့ဝှက်စွာမဲပေးခွင့်ရဖို့အရေးကြီးဆုံးဖြစ်ပါတယ်နိုင်ငံရေးပါတီတွေဟာတိုင်းနယ်ပြည်နယ်ဒေသအားလုံးမှာမဲဆွယ်စည်းရုံးရေးဆင်ကြမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့မဲဆန္ဒနေမြေတနေရာတွေအတွက်ထူးထူးကဲကဲစောင့်ကြည့်တာမျိုးမဟုတ်ပဲ တနိုင်ငံလုံးအတိုင်းအတာနဲ့ခြုံငုံပြီးတော့တည်နိုင်အောင်စ조사ဆောင်ရွက်သွားမှာဖြစ်ပါတယ်
။ကာလရှည်စောင့်ကြည့်လေ့လာမဲ့အဖွဲ့ဝင်တွေအနေနဲ့ဘာတွေဆောင်ရွက်မလဲဆိုတာကိုလည်း Mark Stevens ကအခုလိုပြောပါတယ်။
The observers will be following the work of the election commission.
ကာလရှိလေ့လာသူကရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေ၊လက်ယုံဝန်ထမ်းတွေကိုလက်ကျင့်တင်နန်းပေးမှုတွေကိုလေ့လာကြည့်ရှုမှာဖြစ်တယ်လို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။ဒါကြောင့်သူတို့တွေဟာနိုင်ငံရေးပါတီတွေကိုတွေ့ဆုံပြီးတော့မဲဆွယ်စည်းရုံးရေးအခြေအနေတွေကိုမေးမြန်းကြမှာဖြစ်ပါတယ်။နိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်စွာစည်းရုံးပြောဆိုလှုပ်ရှားခွင့်လူလတ်စွာထုတ်ဖော်ပြောဆိုခွင့်ညီရမရဆိုတာကိုလည်းစောင့်ကြည့်လေ့လာမှာဖြစ်ပါတယ်
။ရွေးကောက်ပွဲကျင်းပကဏ္ဍရပိုင်းလိုမှာနောက်ထပ်ကာလတူလေ့လာရေးသမား62ဦးနဲ့အတူဥရောပပါလီမန်ကကိုယ်စားလှယ်အဖွဲ့ကနေဥရောပသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့မှပူးပေါင်းအားဖြည့်သွားမှာဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာလ10ရက်နေ့မှာတော့နော်ဝေးဆွစ်ဇာလန်နဲ့ကနေဒါအပါအဝင်နိုင်ငံပေါင်း28နိုင်ငံကနောက်ထပ်လေ့လာသူပေါင်း150ထိနိုင်ငံအနှံ့အပြားဆေးလွတ်စောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်ကိုတင်ဆက်မှာပါ SNLD လို့ခေါ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အထွေထွေအတူရမှုဦးဆိုင်ညွန့်လင်းနဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင
်မင်္ဂလာပါရှင်
ဒါမင်္ဂလာပါ
။ဟုတ်ကဲ့ကျမတို့အခုလိုမျိုးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဌာနချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။အခုဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဒီလာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုအတွက်ကိုအမတ်လောင်းပေါ့နော်ကိုယ်စားလှယ်လောင်းနေဘယ်နှယောက်လောက်များရွေးချယ်ထားပါလဲရှင်
။ကျွန်တော်တို့အားလုံးပေါင်းစုစုပေါင်း158ယောက်ပါခင်ဗျာ။ရှမ်းပြည်နယ်မှာ40ကျော်ပါ။ကချင်ပြည်နယ်တောင်ပိုင်းပေါ့နော်။တောင်ပိုင်းမှာတချို့ပါပါတယ်။မန္တလေးတိုင်းအရှေ့ဘက်ခြမ်းနေပေါ့မိမျိုးဘူဂိုဘနမန်လီမှာပါပါတယ်။နောက်ကယားမှာပါပါတယ်
။ဒီဥဆောင်ပါတီကြီးတွေဒီလိုခေါ်မှာပေါ့နော်ဒီဒီပြောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့နောက်ပြီးတော့နောက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတွေပေါ့နော်။တို့တွေကလည်းအတီးတီးကိုယ်စားလှယ်လောင်းနေတင်ထားပြီးပါပြီ။အဲ့ဒီနေရာမှာဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဟိုအဲ့ဒီပါတီနှစ်ခုနဲ့ပြိုင်ဖို့ပေါ့လေဘယ်လိုများပြင်ဆင်ထားပါလဲရှင်
။အဓိကတော့ကျွန်တော်တို့ကလူဒုတွေရဲ့အားကိုပြုတာပါ။ဒါကြောင့်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တည်းကပဲကျွန်တော်တို့လူတို့ကြားထဲမှာကျွန်တော်တို့ရဲ့တဘောထားတွေနောက်ကျွန်တော်တို့ရဲ့ဆောင်ရွက်မဲ့ကိစ္စတွေကိုကျွန်တော်ကရှင်းပြထားပြီးဖြစ်ပါတယ်။အဓိကလူတို့ဆီကမဲရမှာဖြစ်တဲ့အတွက်လူတို့ကိုပဲကျွန်တော်တို့အဓိကထားပြီးတော့ဟောစည်းရုံးပါတယ်။လူတို့ကိုစည်းရုံးလို့ရတယ်လူတို့ယုံကြည်မှုရတယ်ဆိုရင်တော့ဘယ်ပါတီကြီးပဲဖြစ်ဖြစ်ကျွန်တော်တို့သိမှုကြမလို့ပါဘူး။
ဟုတ်ကဲ့ပါဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောထားဘူးပါလေဒီတိုင်းရင်းသားခေါင်းဆောင်တွေရှင်ပြိုင်မဲ့နယ်မြေတွေမှာသူတို့ NLD ပါတီကမပြိုင်ဘူးလို့ပြောပါတယ်ဒါပေမဲ့တကယ်တမ်းစီးရင်ထွက်လာတဲ့အခါကျတော့သူတို့လည်းအားလုံးနှိပါးမှာဝင်ပြိုင်တာပါဒီအပေါ်မှာရောရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဘယ်လိုများသဘောထားရှိပါလဲရှင
် NLD ကစီးစီ3ယောက်နဲ့ကျွန်တော်တို့ SNLD ကစီးစီတွေနဲ့တွေ့ရပါတယ်သူခုနပြောသလိုပေါ့နော်ဦးခွန်တူဝင်မဲ့နေရာကိုဦးခွန်တူဒီ CRPP ရဲ့အဖွဲ့ဝင်ဖြစ်တဲ့အတွက်သူတို့မဝင်ဘူးဆိုတာတော့ဟိုယတိပြဒါပြောလို့ရပါတယ်သို့တော်လည်းပဲကြံတဲ့နေရာဒီမှာတော့ဆက်လက်ညှိနှိုင်းမယ်ဆိုပြီးသူတို့နှစ်ဖက်သဘောတူတာရှိပါတယ်သို့တော်လည်းပဲလက်တွဲမှာကြတော့သူလည်းပဲသူ့ candidate တွေကိုရွေးရတယ်အချိန်ကတူဝင်လေခြေရကျွန်တော်တို့လည်းကျွန်တော်တို့ candidate တွေရွေးရင်းနဲ့ပဲနောက်ဆုံးအခုခြေနေမှာတော့ညှိနှိုင်းနိုင်တဲ့အနေအထားမျိုးမရောက်တော့ပဲညွန့်နယ်ဒီမှာ NLD နဲ့ SNL နဲ့ရှင်ပြိုင်မနေတာရောက်သွားပါတယ
်ဟုတ်ကဲ့ပါအဲ့ဒီခါမှာကျမတို့ဟိုအကဲခတ်လို့ရတဲ့လောက်ပေါ့နော်ဒီဒေသခံတိုင်းရင်းသားဆိုတာလေကိုရှမ်းတိုင်းရင်းသားတွေများတာပေါ့နော်ရှမ်းတိုင်းရင်းသားတွေအနေနဲ့ကတော့ဒါဘာပဲပြောပြောကိုရှမ်းမျိုးသားရှမ်းတိုင်းရင်းသားကိုယ်စားလှယ်လောင်းတွေပဲပေးဖို့ရှိတယ်လို့ယူဆရမှာပေါ့နော်အဲ့ဒီခါကျတကယ်လို့များဒီလွှတ်တော်တွေရောက်သွားပြီးတော့ဟိုဒီတိုင်းရင်းသားပါတီတွေကနိုင်နေဆိုလို့ရှိရင်ဒီတကယ်လို့ဒီညွန့်ပေါင်းအစိုးရတွေပါတွေဖွဲ့စည်းမယ်ဆိုလို့ရှိရင်ရောအဲ့ဒီအပေါ်မှာရောဘယ်လိုသဘောရပါလဲရှင်
ကျွန်တော်တို့ပထမတော့ရွေးကောက်ပွဲကိုအများကြီးစိတ်ဝင်စားပါဘူးဒီပါတီရက်ဒီရဲလောက်ပဲကျွန်တော်တို့ဝင်ဖို့စဉ်းစားကြပါတယ်သို့တော်လည်းပဲဒီနေ့နောက်ဆုံးမြန်မာနိုင်ငံရေးအခြေအနေအရရပေါ့နော်ပြန်ပြီးတော့သုံးသပ်တဲ့အခါမှာက General SNL in the Nebono, Yamananga Yiboma, Tawan Shi de Lu, General Rua Yusavare, Democracy Yashi Yema, SNL in the Net, Bawin, Tansa Ame, Tamami Tawan Shi de Bono, Bruma Pierre Tawan Mahuba, Elvich and Ruth Tonda de Dwe, Gula Men, Natansanga, Giro Ludo Mabono, Democratic Abbe, Super de Pagu, General Rua, Shi Zibiabu, Tawan Shi de Lu, General Yusare Dwe, General Tanine. ဆောင်းအားရှိတယ်လို့ပေါ့နော်ကျွန်တော်တို့ဒီပြည်တော်စုလွတ်တော်မှာပါဝင်နေဖို့ကျွန်တော်တို့ဒါဆုံးဖြတ်ပြီးတော့အခုလိုအပင်မခံပြီးကျွန်တော်တို့ဆုံးဖြတ်တာဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့ရလာတဲ့အကြီးအကျယ်ခံရတဲ့ကျွန်တော်တို့ကုကုစနေတွေကပြည်တော်စုလွတ်တော်မှာရောက်ခဲ့လို့ရှိရင်ပြည်တော်စုလွတ်တော်ဆိုတာဟိုအမျိုးသားလွတ်တော်နဲ့ဒီလွတ်တော်နှစ်ရပ်ပေါင်းပြောတာပါဟုတ်ကဲ့ဆ ဒါဖြည့်ဆည်းပေးမှာပ
ါဟုတ်ကဲ့ပါဒီတခြားတိုင်းရင်းသားပါတီဥမာရခိုင်တိုင်းရင်းသားပါတီတွေဆိုလို့ရှိရင်အရင်ပါတီနှစ်ခုကိုပူးပေါင်းနောက်ပြီးတော့ပါတီတစ်ခုတည်းအနေနဲ့ထူထောင်ပြန်ထူထောင်နေပေါ့နော်ပြန်စုစည်းကြရတယ်ပေါ့အဲ့လိုပဲဒီရှမ်းနိုင်ငံရေးပါတီတွေလည်းအများကြီးရှိပါတယ်ဥမာရှမ်းနိုင်ငံရေးပါတီတွေမှာလည်းဒီပြည်ခိုင်မျိုးပါတီနဲ့အလိုက်အမားမင်းဖြစ်တဲ့ပါတီတွေရှိသလိုမျိုးတိကျရက်တည်တဲ့ပါတီတွေလည်းအများကြီးရှိပါတယ်အဲ့ဒီပါတီတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နိုင်လို့မရဘူးလားရှင်
ဒါမူပေါ်မှာပဲမူတည်ပါတယ်ပါတီပေါ်မှာမူတည်ပါဘူးတကယ်လို့ဒါဒီမိုကရက်တစ်အုပ်စုတွေပဲပေါ့နော်လူလာတွေဥမာအဓိကကျွန်တော်တို့သွားကျင်တာကအခြေခံဥပဒေပြုတ်ပြေးရေးပေါ့နော်နောက်ပြီးတခြားမတရားတဲ့ဥပဒေတွေပေါ့နော်ဥခြေခံဥပဒေအောက်မှာရှိတဲ့ဥပဒေတွေပေါ့ပြုတ်ပြေးပြောင်းလဲဖို့ဖျက်သိမ်းဖို့နော်ဒါမှမဟုတ်လည်းအစ်စ်ပြန်ရေးဖို့အဲ့ဒီအပိုင်းတွေမှာတော့ကျွန်တော်တို့တဘောထားတူတဲ့လူတွေနဲ့တော့အကုန်လုံးလက်တွဲရမှာပ
ါဒီရှမ်းအမျိုးသားပါတီတွေကတိုင်းရင်းသားပါတီတွေကဒီကြားကောင်းကိုကြားကိုဦးစားပေးပြီးတော့ဟိုတင်ကြေတအဖြစ်နဲ့ဟိုစတ်တ်မှတ်ထားတာတွေ့ရပါတယ်အဲ့တော့ဥမာကြားကောင်းလို့ကြားပြူလို့ကြားနေလို့ပေါ့နော်အဲ့တော့အဲ့ဒါဘာဖြစ်လို့များဒီကြားကောင်းကိုအသုံးပြုကြတာပါလဲရှင
်ရှမ်းနေရဒူရှမ်းတွေတင်ကြေတပါနော်တင်ကြေတဆမ်ပူလာကြားပါနော်ကြားဆိုတာတော့တည်တိုင်းပဲပေါ့နော်ကြားကြားရရဖြစ်ဖို့လူတယ်အခုကောင်းတယ်ကြားသုံးကောင်ဖြစ်လာတယ်ပေါ့နော်ကြားသုံးကောင်ဆိုတော့ရှမ်းလူတို့တွေပဲအရင်ကတော့ရှာကြားတကောင်လည်းရှိတဲ့အခါကျတော့ရှမ်းလူတို့တွေကမျက်စိမိတ်ပြီးဒါဒီကြားကိုပဲမဲထည့်နေကြတာပေါ့အခုကျတော့၃ခုဆိုတော့လေလူတို့တွေရဲ့ရွေးချယ်မှုစကားပြောလာပြီလူတို့တွေရဲ့အားထုတ်မှုလည်းပါလာပြီအခုကျွန်တော်ထင်တယ်အခုရတဲ့မဲပေါ့နော်ဘယ်ကြားပဲရရပါအခုရတဲ့မဲသည်အတိညာနဲ့ပေးတဲ့မဲဖြစ်လိမ့်မယ်အဲ့ဒီအတွက်ကိုကျွန်တော်တို့ဒီဆန္ဒပြုတဲ့ကျွန်တော်ရှမ်းပြည်လူတို့တွေရဲ့မဲကိုကျွန်တော်တို့တံပူထားမှာပါဒီတကားတော့ပို့ပြီးတော့ခါတိုင်းနဲ့ဆက်တံပူထားလိမ့်မယ
်အခုဒီပြစ်ခတ်ရစဲရည်တွေညဉ့်ညံရေးဆွေးနွေးပွဲတွေမှာလည်းအမြဲတမ်းထည့်ပြောနေရတဲ့ဒီ Federal ပြည်ထောင်စုမှုပေါ့နော်အဲ့ဒီ Federalism နဲ့ပတ်သက်လို့ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားလေးသိရစီရှင
်ကျွန်တော်တို့တွားကျင်တဲ့ Federal ပြည်ထောင်စုကတော့အခြေခံကတော့48ခုမှာဘူကြောင်ဆန်းနဲ့ရှမ်းစော်ဘွားတွေပေါ့နော်တောင်နန်းဒေသနဲ့ဒီမနဲ့တဘောတူထားတဲ့ပေလိုစာချုပ်ပေါ်အခြေခံပြီးတော့ကျွန်တော်သွားခြင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကမြို့သားပြည်နယ်တွေနဲ့ဖွဲ့စည်းထားတယ်နောက်ပြီးတော့ဒန်းတူညီမြရဲ့လွတ်လပ်တဲ့နော်ဆက်နန်းတူတဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့အပြည်တော်စုစနစ်ပါအဲ့ဒါလည်း Federal ပြည်တော်စုစနစ်ပါပဲ
ဟုတ်ကဲ့ပါဒလောဆယ်ပေါ့နော်ဒီတိုင်းရင်းသားဒီနဲ့ငြိမ်းချမ်းရေးဆွေးနွေးနေပါတယ်အဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အပေါ်မှာရော SNL ရဲ့ရည်တည်ချက်ကလေးသိပါရစေရှင
် SNL အနေနဲ့ငြိမ်းချမ်းရေးကိုလိုလားပါလေညီညာရေကိုလည်းဖြစ်စီခြင်းနဲ့ဆန္ဒရှိပါလေအတူဆုံးပြောရတော့လက်မှတ်ထိုးရေးကကျွန်တော်တို့မူပါပဲသို့သော်ချွင်းချက်တော့ရှိတယ် condition ပေါ့နော်အဲ့ condition ကပါလေဆိုတော့အလုံးလက်မှတ်ထိုးမဲ့လူပေါ့တစ်ဖက်နဲ့တစ်ဖက်လက်မှတ်ထိုးမဲ့လူနှစ်ဖက်စလုံးကြည်ရင်နဲ့နဲ့တဘောတူပြီးတော့မှလက်မှတ်ထိုးတာကိုကျွန်တော်တို့ကပိုလိုလားပါလေဟု
တ်ကဲ့ပါအခုဒီကျောင်းနေမှာထက်တန်းမူလာတန်းအလေတန်းထက်တန်းကျောင်းနေမှာဒီရှမ်းစာရှမ်းတိုင်းရင်းသားဘာသာရပ်ကိုတင်ကြားတဲ့မူကိုပေါ့နိဘလိုများစဉ်းစားထားပါလဲရှင်ကျမငယ်ငယ်တုန်းကဆိုရင်ကျမရှမ်းပြည်မှာနေခဲ့ဘူးပါတယ်အကြာကြီးပြီးတော့ကျမနားရှုံးမှာနေခဲ့တုန်းကဆိုလို့ရှိရင်1968 68ခုနှစ်ပတ်ဝန်းကျင်အားဆိုလို့ရှိရင်ကျမတို့မူလာတန်းမှာရှမ်းစာတင်ခဲ့ရပါတယ်ကျမတို့ရှမ်းတိုင်းရင်းသားတချင်းကိုကျောင်းမှာ assembly မှာ
ဟုတ်ပါတ
ယ်အများအားဆိုခဲ့ရတာပါအဲ့တော့အခုလို့အဲ့ရှမ်းဘာသာရဲ့တင်ကြားတာနဲ့ပတ်သက်ပြီးတော့အခြေအနေလေးဘလို့ရှိပါလဲရှင
်အခုကျွန်တော်တို့ဒီပညာရေးမူဝါဒနဲ့ပတ်သက်လို့နော်ကျွန်တော်တို့လေ့လာတယ်လို့ဆိုရင်တော့ကျွန်တော်တို့ NNER လုပ်တဲ့စနစ်ကိုကျွန်တော်တို့ကတော်တော်လေးကြိုက်ပါတယ်ตอนนี้ใจได้ตลอดเลยแม้ด่า SNL นี่เนี่ยซ้อมแฟทหาแล้วไม่รู้เอลลอเซ่เราเจอไอ้สนิทโหใจได้ใจได้สรว่า မိခင်ဘာသာစကားနဲ့တင်တဲ့ကိစ္စကိုကျွန်တော်တို့အများကြီးပဲပို့ပြီးတော့လူလာတယ်။ဘာလို့ကျွန်တော်ကလေးတွေကမြန်မာစကားမတတ်ဘူး။မြန်မာစကားမတတ်တဲ့ခါကျတော့ဒီမြန်မာစာနဲ့တင်တဲ့တင်ပုံးကြီးမှာပြဿနာတွေအများကြီးရှိတယ်။သူတို့မမြင်ဘူးတဲ့အရာတွေကိုတင်တယ်။သူတို့မမြင်ဘူးမကြားဘူးတဲ့ဝဟာရတွေနဲ့တင်ရတဲ့ခါကျတော့ကလေးတွေကပညာတတ်မှုနှုန်းမသာနည်းပါဘူး။အခုသူတို့ NND ကလှုပ်ထားတဲ့ဥစ္စာကဒီမိခင်ဘာသာစကားနဲ့အခြေခံတင်မယ်။အဲမူလရန်စစ်မှာဆို60ရာခိုင်နှုန်းလောက်မိခင်ဘာသာစကားနဲ့တွားမယ်ဆိုတော့အဲ့ဒီစနစ်ကိုကျွန်တော်တို့ပို့ပြီးတော့ဟိုအားတန်ပါတယ်ပို့ပြီးတော့လည်းကြိုက်နေတက်ပါတယ်အခုဆိုရင်ကျွန်တော်တို့ဒီ2015အခုလာမယ့်ရွေးကောက်ပွဲမှာကျွန်တော်တို့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ပို့ပြီးတော့ဦးစားပေးလှုပ်ချင်တယ်ဘာကြောင့်လဲဆိုတော့အခု census မှာပြည်နယ်နဲ့တိုင်းဆက်လေးခုစလုံးမှာရှမ်းပြည်နယ်ကဇာတ်တမြောက်မှုအနည်းဆုံးဖြစ်နေတယ်အဲ့တော့ရှမ်းပြည်နယ်မှာတော့ဇာတ်တမြောက်မှုနှုန်းတော့တိတက်ပို့ပြီးတော့မြင့်တင်မှုကျွန်တော်စူးစမ်းဖို့လိုတယ်ဆိုတော့အကြောင်းပေါ့နော်အဲ့ဒါကိုကျွန်တော်စူးစမ်းပါမယ်ဟု
တ်ကဲ့ပါဒီရှမ်းပြည်နယ်အတွင်းမှာပဲဒီတခြားတိုင်းရင်းသားလူမျိုးစုတွေလည်းအများကြီးနေထိုင်ကြပါတယ်အဲ့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့ရှမ်းတင်မကဘူးပေါ့နော်ပလောင်ရှိမယ်ပအိုးရှိမယ်ဥပမာဝါလည်းရှမ်းပြည်နယ်ထဲမှာပဲပါနေတာပါအဲ့တော့ကိုကံလည်းဝါလည်းဒီရှမ်းပြည်နယ်ထဲမှာပဲပါနေဆိုတော့အဲ့ဒီတိုင်းရင်းသားလူမျိုးစုတွေ ਨੇ အချင်းချင်းတဟဇာတာမျှတာဖို့ပေါ့နော်အဲ့ဒီအခြေအနေလေးကိုနည်းနည်းပြောပြပေးပါလားရှင
်အမှန်တော့အရင်တော့ SNL လို့စာဖော်ရှာနေနေပဲစာဖွဲ့တာပါသူဆိုလည်းပဲတကယ်တကယ်ကြတော့ရှာနေကြီးပဲမဟုတ်ဘူးကျွန်တော်စာဖွဲ့တဲ့မှာအလုံးမှုဆောင်တဲ့မှာပုံပုံတွေပါပါတယ်ပလောင်တွေလည်းပါပါတယ်အင်းသားတွေလည်းပါပါတယ်နောက်တိုက်လျံတွေပါလည်းပါပါတယ်တော်တော်များများဆိုလို့ဒီမှာအဲ့ဒီကလေးကဒါပေမဲ့သူတို့နောက်ပိုင်းမှာသူတို့ကကွယ်လွန်သွားတာ၄ပါးရှိတော့ပါနော်ဆိုတော့လူတွေတော်တော်များများကျွန်တော်တို့ကိုဟိုအမျိုးသားရေးကိုဦးခြေခံပြီးတော့လုပ်တယ်လို့ထင်ကြပါတယ်သူတို့တကယ်တကယ်လက်တွေ့မှာကျွန်တော်တို့အဲ့လိုမဟုတ်ဘူးရှမ်းပြည်နယ်မှာနေတဲ့လူအလုံးဗမာအပါဝင်ပေါ့နော်တိုင်းနာအလုံးအတွက်ကျွန်တော်ဆောင်ရွက်ခြင်းဖြစ်ပါတယ်အဲရှမ်းလူမျိုးတစ်ခုတည်းအတွက်ကွက်ပြီးကျွန်တော်လှုပ်တာမဟုတ်ပါဘူးရှမ်းပြည်နယ်မှာနေတဲ့လူအလုံးဟာကျွန်တော်တောင်းတဲ့အခွင့်အရေးတိုင်းအလုံးတို့ရတင်တယ်ကျွန်တော်တို့ကလည်းလေဒီတရားမြတ်များတတာနဲ့ဓာတ်လူကြီးများကြီးတောင်းဆိုတဲ့အခါကျတော့အလုံးဒီဓာတ်လူကြီးများကြီးပဲဖြစ်မှာပါ
အခုဒီရွေးကောက်ပွဲရတယ်မကြခင်ကျင်းပါရမယ်ပေါ့နော်အဲ့တော့ရွေးကောက်ပွဲဟိုဒိုင်းလူကြီးအဖြစ်နဲ့လုပ်နေတဲ့ဒီမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ပေါ့လေအားလုံးအများအမြင်မှာတော့တို့ကအရင်တုန်းကလည်းစစ်တပ်ကအကြီးအကဲဖြစ်တယ်နောက်ပြီးတော့အရင်တုန်းကဒီအာဏာရပါတီပြည်ခိုင်ဖြိုးပါတီမှလည်းပါတီဝင်ဖြစ်ခဲ့ဘူးတယ်ကိုယ်စလေလည်းလုပ်ခဲ့ဘူးတယ်ပေါ့အဲ့ဒီလူတယောက်ကနေပြီးတော့ဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးတော့ဒီရွေးကောက်ပွဲကြီးကိုဒိုင်းလူကြီးဖြစ်တမတ်တမတ်ကြကြကျင်းပပေးနိုင်လိမ့်မယ်လို့ပေါ့ယူဆပါလားရှင်
တော်တော်များများတော့ကျွန်တော်တို့အဲ့လိုပြောကြပါတယ်ဒါလိလာချေရရည်လည်းအဲ့လိုပါပဲခရိုင်နေပါဆိုအလုံးစစ်တပ်တွေပဲဖြစ်တယ်သူဆိုလည်းပဲကျွန်တော်တို့ဒီခုနကဒေါခင်စိုးဝင်းမေးတဲ့အဖြေကတော့ရွေးကောက်ပွဲပြီးမှပဲပြောလို့ရတော့မယ်ဘာဖြစ်လို့လဲဆိုတော့ဒီနေ့ထိလည်းသူတို့ကျွန်တော်တို့တော့ညစ်တာတွေပဲတော့မရှိပါဘူးတက်တက်ပေါ့နော်မဲစင်းနေမားလာတော့လည်းတမျိုးပေါ့လေနော်တက်တက်ညစ်တာတွေပဲတော့ကျွန်တော်တော့လည်းတော့မရှိသေးဘူးသူဆိုလည်းပဲလုံးဝစိတ်ချတော့မဟုတ်ဘူးအဲရွေးကောက်ပွဲပြီးတဲ့ခါကျရင်အဲ့အဖြေကျွန်တော်ပြောလို့ရတယ်
ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေကိုလည်းခွင့်ပြုမယ်လို့ပြောထားပါတယ်အဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေရဲ့ဒီသွားကြည့်နိုင်မယ်အတိုင်းတာပေါ့နော်အဲ့တော့ဗာဒရင်ကြားထားပါလေဥပမာဆိုလို့ရှိရင်ဒီချန်ပီယံရောသူတို့သွားလို့ရမယ်လို့ယူဆပါလား
အမှန်တော့ကျွန်တော်တို့တိုက်တွန်းတာလေမဲခိုးတာမဲလိန်တာစသဖြင့်မတရားပြုကျင့်မှုတွေကရန်ကုန်လိုမန်းလေးလိုမဖြစ်ပါဘူးဘူဒ္ဓတာမြင့်မားတဲ့နေရာတွေတည်းမှာမဖြစ်ပါဘူးဖြစ်မှာဒီနေဆက်တွေတည်းမှာဖြစ်မှာပါဒီအလံဝေးတဲ့နေရာပေါ့နော်အဲ့ဒီနေရာတွေမှာဖြစ်မှာပါအဲ့ဒီနေရာကိုပဲသွားဖို့ဆိုပြီးတော့အဲ့ဒီမော်နီတာရင်းလုပ်တဲ့အဖွဲ့တွေကျွန်တော်အများကြီးတိုက်တွန်းပါတယ်ဒီနေရာတွေကပို့ပြီးတော့ဟိုဂယူပြရမယ်ဒေတာတွေဖြစ်ပါတယ်အခုဆိုရင်တချို့ဟိုတက်ကလာတဲ့ဗိုလ်ချုပ်ကြီးတွေပါဆိုရုပ်ောက်ပွဲဝင်မယ်ဆိုဒီလိုအလားဝေးတဲ့ဒေတာတွေကိုသူတို့သွားပြီးဝင်နေတာကြည့်စိတ်ပူကြကောင်းပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကြာကျွန်တော်လည်းကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီVOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ
။ပြောရရင်ပြည်ခိုင်မျိုးပါတီခေါင်းဆောင်အမတ်လောင်စစ်ဗိုလ်ချုပ်ဟောင်းတွေဟာမဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးကြွန့်ကျင်မှုရှိကြဘူးမပေါ်ပါဘူး။
စစ်ဘုတ်ချုပ်ဟောင်းတွေရဲ့မဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့တုံးသက်တင်ပြထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်မှာအပြည့်စုံကြားကြရမှာပါရှင်။ဒါ့အပြင်ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုတော့မဲအေးတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင
်။
ပါပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်အပြင်နဲ့မြန်မာသချင်းလေးတစ်ပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOE ရဲ့ရုပ်မြင်သံကြားနဲ့ radio အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုပြောပြပေးသွားပါမယ်။ကျွန်တော်မောင်တီဟာပါဆိုပြီးရေးလာတဲ့သောရရှင်ကTomorrow VOA ကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုတနေ့ကိုနိုင်ဝက်စီတွန်းမြင်ပြီးတော့ထုတ်လွှင့်ပေးနေတာကိုဝမ်းသာပါကြောင်းရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာလာမယ့်28ရက်နေ့ကစပြီးတော့ VOA ရဲ့ညနေပိုင်းအစီအစဉ်တွေကိုနိုင်ဝက်တိုးပြီးတော့ထုတ်လွှင့်မယ်လို့မြမပီကပေးစာများအစီအစဉ်ကနေနားထောင်လိုက်ရပါတယ်ကြိုးစားပါတယ် VOA ရွေးကောက်ပွဲအထူးအစီအစဉ်ဆိုတော့ရွေးကောက်ပွဲပြီးရင်ပုံမှန်အတိုင်းပြန်ဖြစ်သွားမှာလားသိကြပါတယ်ခင်ဗျာကျွန်တော်တို့ကညနေပိုင်းအစီအစဉ်တွေကိုပိုနားထောင်ပြစ်လို့ပါကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာချမ်းသာကြပါစေ
ဟုတ်ကဲ့ကုတီဟာရင်လောလောဆယ်တော့ရွေးကောက်ပွဲကျင်းပပြီးသတင်းပတ်တွေအထိတိုးချဲ့အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးနေရဆိုတာသိရလို့အထူးဝမ်းသာရပါတယ်ရှင်ဇီကုံမျိုးက VOA ရဲ့တော်ရရှင်အရှင်ပညာတီဟာကတော့မကျင်းမုံတင်ဆက်ပေးတဲ့နယူးယောက်မြို့နဲ့ဆိုင်တဲ့အတုံးတို့များအစီအစဉ်အင်္ဂလိပ်စာသင်ခန်းစာကိုသဘောကျပါတယ်။ပို့ချပုံကလည်းအမတန်ကောင်းမွန်ပါတယ်။သင်တန်းပို့ချပေးတဲ့မက်ဂျီမွန်ကိုအားပေးပါတယ်။ပြီးတော့ VOA ဝိုင်းတော်သူတစ်ဖြစ်တဲ့ရှားဖောင်ကိုလည်းအားပေးနာဆင်နေပါတယ်။ VOA ထာဝရအစဉ်တည်တဲ့အောင်မြင်ပါစေဆိုပြီးရေးလာပါတယ်။ VOA ကိုရင်ဖွင့်စာတွေရေးပို့ခြင်းနဲ့တော်ရရှင်တယောက်ဖြစ်ပုံရတဲ့ကိုအောင်သူရဟန်ဆိုတဲ့တော်ရရှင်ကတိုင်ကြားချက်တွေကိုဘလို့ပို့ရမလဲသိရှိနိုင်ဖို့ပြောပြပေးပါတဲ့ကိုအောင်သူရဟန်မေးလာတာပါဟုတ်ကဲ့ပါရှင်အခုအီးမေးလ်ပို့ပြီးတော့မေးလာတယ်လို့ပဲကိုရင်ဖွင့်ခြင်းတဲ့အကြောင်းအရာကိုရေးပြီးတော့ဒီအီးမေးလ်ကိုပဲအခုတိုင်းပေးပို့လို့ရပါတယ်မြမပြီကပေးစာများအစီအစဉ်တို့ဆိုပြီးတော့လိမ့်မှုပြီးတော့ပို့ပေးပါရှင်စာရိတ်ကပေးပို့မယ်ဆိုရင်တော့အစီအစဉ်နောက်ပိုင်းမှာစာရိတ်တက်တာအမှတ်ကိုပြောပြပေးပါမယ်နော် VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်အင်ဂျီဆိုတဲ့သောရရှင်ကတော့ဦးကျော်သူကိုပြောပြပါဆိုပြီးအခုလိုရေးလာပါတယ်ရှင
်ဦးကျော်သူကိုပြောပြပါဗျာကျွန်တော်မြန်မာပြည်သားတယောက်ပါဦးကျော်သူရိုက်ကူးတဲ့ကိုရေးအချက်လက်ရုပ်ရှင်ဇာတ်ကားကိုတအားကြည့်ကြပါတယ်ဒါကြောင့် YouTube မှာတဆင့်ပြန်လည်ထုတ်လင်းပြသပေးပါလို့ VOA ကနေတဆင့်ကူညီဆောင်ရွက်ပေးပါမြန်မာပြည်ကလူတွေအားလုံးဒီကားကိုစိတ်ဝင်စားလို့ပါ YouTube ကနေမှတဆင့်ကြည့်ရမှာပ
ါဟုတ်ကဲ့ပါမြန်မာနိုင်ငံမှာလည်းမကြခင်လပိုင်းတွေအတွင်းမှာဒီဇာတ်ကားကိုပြသပေးဖို့အစီအစဉ်နေတယ်လို့သိရပါတယ်နော် YouTube မှာပြသပေးဖို့ VOA သောရရှင်ကအတောင်းဆိုတဲ့အကြောင်းကိုဥကျော်သူတို့ဇာတ်ကားထုတ်လုပ်တဲ့ဘက်ကိုအကြောင်းကြားပေးပါမယ်ကျေးဇူးတင်ပါတယ်ရှင် Tomorrow VOA ကနေနေ့စဉ်ထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့တပတ်နှစ်ကြိမ်အင်္ဂါနေ့နဲ့စနေနေ့တွေမှာတိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်ပေးနေတာသောရရှင်နေသိမယ်ထင်ပါတယ်။ကိုတက်ပိုင်ဆိုတဲ့သောရရှင်ကအဲ့ဒီထုတ်လွှင့်ပေးတဲ့တိုက်ရိုက်လေလံအစီအစဉ်ကိုနားထောင်ရတဲ့အချိန်တိတ်ပြီးတော့တူတောင်းလွန်းနေလို့စိတ်ကထင်မိပါတယ်ဆိုတော့စာရေးလာပါတယ်။ဟုတ်ကဲ့ပါ။ဒီသောရရှင်တက်ပိုင်ရေးသလိုပဲတချို့သောရရှင်တွေလည်းပြောလာတာပါ။ဒါပေမဲ့တကယ်တမ်းကျတော့ကျမတို့တနာရီစာထုတ်လွှင့်ခြင်းမှာဒီအင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကမိနစ်အစိတ်လောက်ထုတ်လွှင့်ပေးတာဖြစ်ပြီးတော့စနေညတိုက်ရိုက်လေလံအစီအစဉ်ကအနည်းဆုံးမိနစ်30ထုတ်လွှင့်ပေးတာဖြစ်ပါတယ်နော် ုံမြင့်တန်ကြားသတင်းတပုတ်နဲ့ပတ်သက်ပြီးတော့သတင်းရှင်တွေအတွက်ကျွန်တော်တို့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာသတင်းဖော်ပြပေးထားတာကိုသတင်းရှင်တွေတုံ့ပြန်ရေးသားလာကြတာတချို့ကိုဝေမျှပေးခြင်းပါတယ်နေမာရဲ့ဘောလုံးတင်တန်းကြောင့်ဆိုပြီးတော့ဘရာဇီးလ်နာမည်ကြီးဘောလုံးသမားနေမာတီထောင်ထားတဲ့ပရာဟီတာအသင်းကနေပြုစုပြောထောင်ပေးထားတဲ့မတမဆန်ကလင်းငယ်တွေဟာတလောကတော့ပရာရီဂရန်ဒရီမြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲမှာတခြားနာမည်ကြီးဘောလုံးသမားတွေနဲ့အတူရှင်ပြိုင်ကစားခွင့်ရခဲ့ကြတာပါဒီကြောင့်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးတော့တင်ပြပေးထားတာဖြစ်ပါတယ်ဒါကိုဘောလုံးပရိသတ်ကိုဇော်ကြီးက
ကျော်ကိုကိုပရာဟီတာဂျီလင်းပရာဟီတာစသဖြင့်မြန်မာနယ်ရှင်နယ်လိဂ်မှာကစားနေတဲ့လာကကောင်းကောင်းရနေတဲ့သူတွေစုပေါင်းပြီးပရာဟိတကလေးတွေကိုစောင်းလျှောက်တာကိုမြင်နေလိုက်တာဗျာ
Facebook ကကိုဇော်ကြီးမှတ်ချက်ပေးရေးလာတာပါ Renewal Simple ဆိုတဲ့တော်ရရှင်ကတော့ကိုနေမာကနိုင်ငံကိုတကယ်ချစ်တာဗျ Champion League ဖလားရတော့ကနိုင်ငံအလန်နဲ့အောင်ပွဲခံသေးတယ်လို့ရေးထားပါတယ်ခိုင်လင်းထုံးဆိုတဲ့တော်ရရှင်ကလည်းပရာဟိတစိတ်သက်ဆိုတာအဲ့ဒါကိုပြောတာပါလေးစားပါတယ် Brazil Star ကဘာကျော်နေမာတဲ့ချစ်တဲ့ညော်ဆိုတဲ့တော်ရရှင်ကတော့ကျွန်တော်ကတော့နေမရဲ့ပရိသတ်တယောက်ပါကိုနေမဘောလုံးသမားဘဝအောင်မြင်ပါစေဆိုပြီးတော့ဆုတောင်းပေးထားပါတယ်ကိုမင်းနိုင်ထွန်းရဲ့အမှတ်ချက်ကတော့
အားကျလိုက်တာဗျာအမျိုးချစ်ပါတယ်ဆိုတဲ့ဒုနိုင်ငံမှာလဲနာမည်ကြီးပတ်စံရှိသူတွေကဒုက္ခရောက်နေတဲ့သူတွေကိုစောက်ရှောက်ပေးရင်သိပ်ကောင်းမှာပါပဲ
ဒါကတော့ကျွန်တော်တို့ video ကတင်ဆက်ပေးခဲ့တဲ့ရုံမြင့်တန်ကြားသတင်းလွှာတစ်ပုဒ်နဲ့ပတ်သက်ပြီးတော့ဒီရုံမြင့်တန်ကြားသတင်းလွှာကိုကြည့်ရှုပြီးတော့မှတ်ချက်ရေးလာကြတဲ့ Facebook ကတော်ရရှင်ရဲ့မှတ်ချက်တွေကိုကျွန်မတချို့ကိုကောက်နှုတ်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးတော်ရရှင်ရဲ့ VOA ကို email ကရေးပို့ပြီးတော့မှတ်ချက်တွေပြောနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးထားနိုင်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်အခုတော့တော်ရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖော်ပြပေးခြင်းပါတယ်Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်30တည်းဝင်ထားတဲ့တချင်လေးတစ်ပုဒ်နဲ့ပဲဖြောပြေးပေးသွားမှာပါ။ပြီးခဲ့တဲ့တစ်ပတ်ကနံပါတ်9ကနေပြီးတော့အခုတစ်ပတ်နံပါတ်6ကိုတက်လာတဲ့ Locked Away ဆိုတဲ့တချင်လေးနဲ့ဖြောပြေးပေးကြပါတယ်။ R City နဲ့အတူ Adam Levine ကဘူရွဲအဖြစ်တည်ဆိုပေးထားတဲ့ Locked Away ဆိုတဲ့တချင်လေးကိုနားဆင်ခံစားကြည့်ပါအောင်နော်
။ If I got locked away and we lost it all today tell me honestly would you still love me the same if I showed you my flaws if I couldn't be strong tell me honestly would you still love me the same right about now if I judge for life man would you stay by my side or is you gonna say goodbye can you tell me right now if I couldn't buy you the fancy things in life shawty would it be alright come on show me that you don't now tell me would you really ride for me baby tell me would you die for me would you spend your whole life with me would you be there to always hold me down tell me would you really cry for me baby don't lie to me if I didn't have anything I wanna know would you stick around if I got locked away and we lost it all today All I want is somebody real who don't need much. A girl I know that I can trust to be here when money low. If I did not have nothing else to give but love, would that even be enough? Y'all me need for no. Now tell me, would you really ride for me? Baby, tell me, would you die for me? Would you spend your whole life with me? Would you be there to always hold me down? Tell me, would you really cry for me? Baby, don't lie to me. If I didn't have anything, I wanna know, would you stick around? If I got locked away and we lost it all today, tell me honestly, would you still love me the same? If I showed you my flaws,
ဟုတ်တယ်ဖြစ်ဆုံးတေးတရာဆင်းမှာနံပါတ်6ချိန်နေတဲ့တခြင်းလေးပဲဖြစ်ပါတယ်။ Lockaway ဆိုတဲ့ဒီတခြင်းလေးကို R City က Adam Levine နဲ့ပူးရဲတည်ဆူထားတာဖြစ်ပါတယ်။သရော့ရှင်နေအချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ဖြစ်နေမြန်မာသချင်းလေးတစ်ပုဒ်နောက်ပိုင်းမှာဆက်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်နော်။အခုတော့ရသလောက်အချိန်နဲ့သရော့ရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တက်မရချန်ကျေးရွာက VOA သောရရှင်တူကဗီဒီယိုကိုဆက်သွယ်ပြီးတော့အခုလိုမျိုးသူတို့ဒေတာပျက်စီးရပျက်စီးကြောင်းကိစ္စတစ်ခုတော်တော်လေးကိုအလေးနဲ့ဖြစ်ပွားနေလို့ပါဆိုပြီးတော့ရင်ဖွင့်လာပါတယ
်ကျွန်တော်တို့ရွှေဘုံမြို့နယ်တက်မရချန်ကျေးရွာကစီးပွားရေးတမတချို့ဟာဒေတာကန်ရဲကျေးရွာအုပ်ချုပ်ရေးအာဏာပိုင်နေနဲ့ပေါင်းပြီးနှလုံးသုံးလုံးလောင်းကစားထီတွေကိုတွင်တွင်ကျကျလုတ်ကင်နေကြပါတယ်အခုလိုလောင်းကစားမှုတွေပပျောက်ဖို့တက်ဆိုင်ရာမြို့နယ်မဝါတာနဲ့တိုင်းဒေသကြီးအုပ်ချုပ်ရေးအဖွဲ့ကိုစာရေးသားတိုင်ကြားပေမဲ့လည်းဘာမှအရေးယူနှိမ်နင်းတာမျိုးမရှိဘဲဖြစ်နေပါတယ်။ဒီလောင်းကစားမှုတွေကြောင့်ကြေးရွာတွင်ဇာရိတ်တပြက်ပြားမှုတွေပိုများလာနေတဲ့အတွက်ဒီကိစ္စကိုအရေးယူနှိမ်နင်းပေးဖို့နိုင်ငံတော်သမ္မတကြီးသိရအောင် VOA ကတဆင့်တိုင်ကြားလိုက်ရပါတယ်
။ဒီလောင်းကစားကိစ္စကကြေးရွာတွင်မှာဇာရိတ်တပြက်ပြားမှုတွေများပြားစေလို့အာဏာပိုင်တွေသိအောင်အခုလိုတိုင်ကြားလိုက်ရပါတယ်။ဆိုပြီး VOA ကတဆင့်ရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးတောက်လာတဲ့သောရရှင်နေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ရဲ့အတွက်အချိန်ပေးစင်ပါတယ်။တေးတောင်းလာတဲ့မောင်ဖြိုးဆိုတဲ့သောရရှင်ကကျွန်တော်ကတော့သခိုင်းတိုင်းဒေသကြီးကံဘလူခရိုင်တရက်ကန်ကြီးအုပ်စုကျေးရွာကမောင်ဖြိုးဆိုတဲ့လူငယ်တစ်ယောက်ပါတဲ့။ VOE ရဲ့ထာဝရပရိသတ်လည်းဖြစ်ပါတယ်။ကျွန်တော် VOE ကိုတချင်းတောင်းဆိုခြင်းလို့လင်းလင်းရဲ့တမနီလိပ်ပြာဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတဲ့။ဒီသောရရှင်ပြောထားတာကဒီတမနီလိပ်ပြာဆိုတဲ့တချင်းဆက်ထားတာကသူ့ရဲ့အခေါ်အမေစုကိုညွှန်းထားတယ်လို့ခံစားမိလို့ပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးကြပါတယ်ရှင်ဒီတောင်းတဲ့သောရရှင်ရောတစ်ချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်လင်းလင်းတီဆိုထားတဲ့တမနီလိပ်ပြာဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်ရှင
်ရတလေးနဲ့တကောရှုပြီးသွားပါသူမြေပြောင်းလာတယ်တစ္ဆာရဲ့တပွားတစ္ဆာပြေရှောင်းပါသူမြေပြောင်းလာတယ်ကမ္ဘာပေါ်နိုင်နဲ့စိတ်တရားနဲ့တိမ်မမနေနဲ့ပြောပါတယ်မလဲပြုံနိုင်နဲ့သင်္ခါရီနဲ့ရှိကိုချိန်ဆံပြောပါတယ်သမိုင်းဆိုတာကတော့ရကောင်းတော့မြေတည်ယူဖို့ပြောပါတယ်တော်ရဲ့ချင်းနဲ့လင်းလေနိုင်မပြောင်းလေသူအမြဲပြောင်းပြရဲတော်ရဲ့အိမ်မလာတဲ့နိုင်မစကားလေသူအမြဲပြောင်းပြရဲတော်ရဲ့နာကမလွယ်နိုင်အောင်လဲအလောက်တွေသူအမြဲအမြဲတမ်းစူးစမ်းပါတယ်တော်ရဲ့စိတ်သားမမနိုင်အောင်လဲသိပညာနဲ့လမ်းပြတယ်တော်ရဲ့မင်းနဲ့ကားလေကိုလဲတက်ပညာနဲ့ပွင့်ရတယ်ตอนนี้มันใส่ตาชาวาเรโมดันตันเรอมาเปลเรตักกุมทาบซาลอเรดูอยู่ไหนบ่ไล่ไม่มีไหนนะลงกันลาลาชีบาเ
รเลเลติဆိုတဲ့တမ်နီလိပ်ပြာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။ တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။မယေတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကနေတနာယီတိုးချက်ထုတ်လွှင့်နေတဲ့ရွေးကောက်ပွဲအထူးအစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။စစ်ပိုချုပ်ဟောင်းတွေမဲဆွယ်စည်းရုံးတာပြည်သူလူထုထောက်ခံမှုရနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်။
အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း30တောင်မလိုတော့ပါဘူးပြောရရင်အခုရွေးကောက်ပွဲဟာကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲနဲ့လုံးဝမတူပါဘူး2010တုန်းက NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ်တိုင်းသားပါတီတွေရွေးကောက်ပွဲမဝင်တပိတ်မှောက်ထားတာမို့စစ်ဘိုလ်ချုပ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ပြည်ခိုင်မျိုးပါတီဆိုတာဟာရွေးကောက်ပွဲမစခင်ကတည်းကအနိုင်ရပါတီဖြစ်မယ်ဆိုတာအားလုံးကသိနေကြပြီးသားအဖြစ်ပါဒါကြောင့်2010ရွေးကောက်ပွဲအကြိုကာလတုန်းကပြည်ခိုင်မျိုးပါတီကစစ်ဘိုလ်ချုပ်ဟောင်းတွေဟာမဲဆွယ်စည်းရုံးမှုဆိုတာမျိုးကိုတောင်စိတ်မလုပ်လိုက်ရပါဘူးမဲဆွယ်စည်းရုံးတယ်ဆိုတာဘာလဲဆိုတဲ့အတွေ့အကြုံလဲရလိုက်ဟန်မတူပါဘူးအခု2015ခုနှစ်မှာတော့ပြည်သူလူထုထောက်ခံမှုအလွန်အားကောင်းတဲ့ဒေါန်ဆန်းစုကြည်ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ပြိုင်မှာမို့လို့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေလုပ်နေကြပါပြီမဲဆွယ်စည်းရုံးရေးလုပ်ငန်းတွေနဲ့နဖူးတွေ့ဒူးတွေ့ကြုံတွေ့နေရပါပြီစစ်ဘိုလ်ချုပ်ဟောင်းတွေဘလို့မဲဆွယ်နေကြသလဲပြည်သူလူထုထောက်ခံမှုရနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြည်ခိုင်မျိုးအမတ်လောင်ဘူဂျုံဟောင်းတွေရဲ့မဲဆွယ်စည်းရုံးမှုတွေတဲကမှပြည်သူလူထုအဝေဖန်ခံရဆုံးသူကတော့လက်ရှိပြည်ထောင်စုဝန်ကြီးဦးမြင့်လှိုင်ပါ။သူကနေပြည်တော်မဲဆွယ်ပွဲတစ်ခုမှာကလားကြီးကိုယူပြီးမှဟိန္ဒူကြီးကိုယူပြီးမှမွတ်စလင်ကြီးကိုယူပြီးမှနီဂရိုကြီးကိုယူပြီးမှအင်္ဂလိပ်ကြီးကိုယူပြီးမှကျမအမျိုးကိုချစ်ပါတယ်တိုင်းပြည်ကိုချစ်ပါတယ်လို့ပြောရင်နားမထောင်ပါနဲ့ကျွန်တော်တိုင်းပြည်ကိုတိတ်ချစ်ပါတယ်သာသနာကိုလုတ်ပါမယ်ပြောပြီးဘာသာခြားကိုယူထားရင်ယုံမလားဆိုပြီးပြောပါတယ်တီသူကိုကောင်းကောင်းစည်းရုံးစရာမရှိတော့ NLD ကောင်းဆောင်ဒေါက်ဆန်းစုကြည်ကိုပုတ်ခတ်တိုက်ခိုက်မိရတာဖြစ်သွားတာပါလက်ရှိပြည်ခိုင်ပြိုးပါတီရဲ့ပူတွဲဥက္ကဋ္ဌဆိုတာလည်းဟုတ်ဒုဥက္ကဋ္ဌဆိုလည်းဟုတ်တဲ့ဗိုလ်ချုပ်ဟောင်းဦးသေးဦးရဲ့မဲဆွယ်ပုံကလည်းဦးမြင့်လိုင်နဲ့မတိမ်မငြိမ်ပါပဲ AR တိုင်းမှာမဲဆွယ်စည်းရုံးရေးဆင်တော့ဦးသေးဦးကဟိုးရင်တုန်းကကျွန်တော်တို့ကိုကုလသမဂ္ဂနယ်ပယ်မှာအဖြစ်တွေတင်နေတယ်အရေးယူဖို့လုပ်နေတယ်ဆိုတော့နိုင်ငံကြီးတွေကျွန်တော်တို့မြန်မာနိုင်ငံကိုလာလေကြတယ်မစ္စတာအိုဘားမာသူလာတယ်နှစ်ကြိမ်တောင်လာတယ်နှစ်ကြိမ်လာတော့ဘာဖြစ်လဲနှစ်ကြိမ်အနမ်းခံရတာပေါ့ဆိုပြီးပြောပါတယ်သူကလည်းဒေါက်ဆန်းစုကြည်ကိုစောင်းတယ်လို့မြောင်းတယ်လို့ပုတ်ခတ်လိုက်တာပ
ါလက်ရှိအေယာဝတီတိုင်းဝန်ကြီးချုပ်လည်းဖြစ်စစ်ဘိုလ်ချုပ်ဟောင်းလည်းဖြစ်လာမယ့်ယူကော့ပွဲမှာထပ်ဝင်ပြိုင်အောင်မဲ့ဦးသိန်းအောင်ကလည်းကြီးစရာစကားတွေပြောပြီးမဲဆွဲပါတယ်လက်ရှိသူအလုပ်လုပ်ရတာမလွတ်လပ်တဲ့အကြောင်းဘိုလ်ချုပ်ကံမှုအလွန်များကြောင်းဘိုလ်ချုပ်ကံမှုသာနည်းရင်ပသိန်ကိုစင်ကာပူလိုဖြစ်အောင်သူလုပ်ပေးနိုင်တဲ့အကြောင်းအောက်တိုဘာ3ရက်နေ့ကပြောပါတယ်နောင်ဆိုပသိန်နေမကဟင်္ဒရာဖျာပုံဘိုလ်ကလေးကိုလည်းစင်ကာပူလိုဖြစ်အောင်လုပ်ပေးနိုင်တယ်ဆိုပြီးထပ်ကွန့်လိုက်ပါသေးတယ်ဦးသိန်းအောင်ဟာစင်ကာပူဆိုတာဘယ်လိုနိုင်ငံအဆင့်တန်းမျိုးမသိလို့ပြောတာလားဒါမှမဟုတ်အေယာဝတီတိုင်းသားတောသားတွေစင်ကာပူဆိုတာရောက်ဘူးကြမှာမဟုတ်ဘူးလို့တထစ်ကြယုံကြည်ပြီးပြောသလား तू ပဲသိနိုင်မှာပါဘလို့ပဲဖြစ်ဖြစ် तू ကရည်စရာတော့ပြောတတ်ပါတယ
်အလားတူပါပဲတောင်းကလာပါမြို့နယ်ကနေရွေးကောက်ပွဲပြန်ဝင်မယ်အရင်ရန်ကုန်မြို့တော်ဝင်ဟောင်းလည်းဖြစ်လက်ရှိလွတ်တော်အမတ်လည်းဖြစ်တဲ့ဗိုလ်ချုပ်ဟောင်းဦးအောင်သိန်းလင်းကလည်းတီသူတွေပြုံးတုံးတုံးဖြစ်စေမဲ့စကလုံးတွေတုံးပြီးမဲဆွဲပါတယ် तू လွတ်တော်ရဲရောက်သွားတော့တိုင်းပြည်အတွက်အလွန်လှုပ်တဲ့အကြောင်းဒါကြောင့်ပြည်ခိုင်ပြိုးပါတီကနေသူ့ကိုဗဟုအလုံးမှုဆောင်အဖွဲ့ CEC ကနေတောင်ဖယ်ရှားလိုက်တဲ့အထိဖြစ်ခဲ့ကြောင်းပြောပါရယ်သူကပြည်သူအချို့ကိုလူလာပြီးသူ့ရဲ့မိခင်ပါတီပြည်ခိုင်ပြိုးကတော့လူဆိုးပါတီဖြစ်တဲ့အောင်ပြောပြီးမဲဆွဲတာပါပြည်ခိုင်ပြိုးပါတီရဲ့မဲဆွဲစည်းရုံးပွဲတွေထဲမှာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့နေပြည်တော်မှာလှုပ်တဲ့မဲဆွဲစည်းရုံးပွဲဟာအကြီးဆုံးဖြစ်ပွဲရှိပါရယ်2010တုန်းကစစ်အစိုးရထိပ်သီးခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်အနိုင်ယူခဲ့တဲ့နေပြည်တော်မဲဆန္ဒနယ်မြေတွေဟာ2012မှာတော့ NLD အမတ်တွေကိုယာနှုံးပြစ်အရှုံးပေးခဲ့ရတဲ့နယ်မြေဖြစ်ပါတယ်။
အခုအဲ့ဒီနေမြေမှာပဲပြိခိုင်ဖြိုးထိတ်တီးခေါင်းဆောင်ဘုကျုံဟောင်းတွေအင်းနဲ့အားနဲ့ရှင်ပြိုင်ကြမှာမို့နေပြည်တော်မဲဆန္ဒနေမြေဟာသူတို့အတွက်အလွန်အရေးကြီးပါတယ်။ဒါကြောင့်အဲ့ဒီမဲဆွယ်စည်းရုံးရေးနေ့ကပါတီထိတ်တန်းခေါင်းဆောင်တွေပူပူနွေ့နွေ့အငိမ့်စားယူပြိခိုင်ဖြိုးတဲ့ဝင်ပြီးအမတ်လောင်းဝင်ပြိုင်မဲ့စစ်ဘုကျုံဟောင်းတွေစုံစုံကြီးကြီးတက်ရောက်စကားပြောခဲ့ကြတာပါ။ဖြစ်ချင်တော့ခေါ်ယူထားတဲ့ပြိသက်တွေဟာပွဲကိုစုံးတဲ့အထိနားမထောင်နိုင်ပဲဓာတ်ပေါက်ထုတ်တွေဆွဲပြီးထပြန်ကြလို့မပြန်ကြပါနဲ့အောင်ဆိုပြီးအတန်ချက်ဆက်ကနေတားယူရတဲ့အထိဖြစ်ပျက်ခဲ့တာပါ။အဲ့ဒီရုပ်တံဖိုင်ဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာမို့ပြိခိုင်ဖြိုးခေါင်းဆောင်စစ်ဘူကျုံဟောင်းတွေစိတ်မသက်မသာဖြစ်ခဲ့မှာတော့အသေးချာပါပဲ
။ပြောရရင်ပြိခိုင်ဖြိုးပါတီခေါင်းဆောင်အမတ်လောင်းစစ်ဘူကျုံဟောင်းတွေဟာမဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးကြွန့်ကျင်မှုရှိကြဘူးမပေါ်ပါဘူး။2010ရွေးကောက်ပွဲဝင်ခဲ့တဲ့ဗိုလ်ချုပ်ဟောင်းတွေကလည်းအတွေ့အကြုံကောင်းကောင်းမရှိကြသလိုအခုမှပါတီထဲဝင်လာတဲ့ဗိုလ်ချုပ်ကြီးလှထေးဝင်းလိုလူမျိုးဆိုရင်လည်းဂုချက်ချင်းပြည်သူကိုမဲဆွယ်စည်းရုံးရေးလုပ်ရတာပါ။တကယ်ဆိုတမရဦးသိန်းစိန်ရဲ့၅နှစ်နီးပါးကာလအစိုးရသက်တမ်းမှာပြည်သူတွေအတွက်ကောင်းရာမွန်ရာလုပ်ပေးခဲ့တာတွေအတော်တန်ရှိပါတယ်။ဒါပေမဲ့လည်းနိုင်ငံရေးသမားတွေလည်းမဟုတ်နိုင်ငံရေးမှလည်းမကျွမ်းကျင်ကြတဲ့အတွက်ခုလိုရည်စရာလိုလိုဟာသလိုလိုပုံကိုယ်ရေးတိုက်ခိုက်မှုလိုလိုဘာသာရေးလိုလိုစကားလုံးတွေနဲ့ပဲမဲဆွယ်စည်းရုံးနေကြရတာပါဒီလိုမဲဆွယ်စည်းရုံးမှုမျိုးတွေကတော့ပြည်သူလူထုကြီးရဲ့အားပေးထောက်ခံမှုရနိုင်ပွဲမမြင်မိပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
တော်တော်ရှင်များခင်ဗျာမြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးပန်းစားနေတဲ့ Facebook အင်တာနက်လူမှုကွန်ရက်မှာစိတ်ဝင်စားစရာအကြောင်းအရာမျိုးစုံအပြင်လှုပ်ကြံဖန်တီးတဲ့သတင်းတွေအမုန်းစကားတွေလည်းမကြာခဏတွေ့နေရပါတယ်ရွေးကောက်ပွဲလိုတိုင်းပြည်အတွက်အရေးကြီးတဲ့အချိန်အခါမျိုးမှာသတင်းတွေအမှောင်ချမခံရအောင် Facebook ကအထောက်အကူဖြစ်နိုင်ပေမဲ့ပြဿနာဖြစ်နိုင်တဲ့တွေးထိုးလှုံ့ဆော်မှုတွေသတင်းမျိုးတွေကိုရောဘလို့ဝိုင်းဝန်းဟန်တာသွားကြမလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တောတာရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ပြီးဆက်သွယ်ရမယ့်မိမိရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
ခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုမက်နန္ဒာချန်နဲ့ကိုငိမ့်ချန်တို့ကတင်ဆက်မှာပါရှင
်။ဩစတြေးလျနိုင်ငံမှာကဘာလုံးဆိုင်ရာမျက်နှာအမှုအပြိုင်ပွဲကျင်းပခဲ့ပါတယ်။ကဘာအနှံ့ကပုံစံအမျိုးမျိုးနဲ့အမှုအပြိုင်ရှင်300လောက်ဟာဩစတြေးလျနိုင်ငံလီယိုဂန်မြို့မှာစုစည်းခဲ့ကြတာပါ။မျက်နှာကအမှုတွေမှာမုတ်စိတ်မွေးနှခမ်းမွေးတွေအပါအဝင်ပတိုင်းမွေးတွေပါပါဝင်ပြီးတော့ဒီအုပ်စု၃ခုကလူတွေဟာပြိုင်ပွဲအမျိုးအစား9ခုထဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်။ပြိုင်ပွဲအစမှာပဲဒိုင်းလူကြီးတွေဟာဘသူတွေကဘယ်အုပ်စုမှာပြိုင်သင့်တယ်ဆိုပြီးသတ်မှတ်ပေးတာပါ။ပြိုင်ပွဲကိုတော့အောက်တိုဘာ2ရက်နေ့ကနေအောက်တိုဘာ4ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒီတိကျတချင်းရေးဆရာလည်းဖြစ်ဘီတယ်အဖွဲ့ကိုစတင်တည်ထောင်သူတဦးလည်းဖြစ်တဲ့ဂျွန်လန်နွန်ရဲ့85နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်လူများဟာအောက်တိုဘာ6ရက်နေ့မှာစုဝေးပြီးငိမ့်ချမ်းရေးပုံအဝိုင်းကြီးကိုပူပေါင်းဖန်တီးခဲ့ကြပါတယ်။ဒီငိမ့်ချမ်းရေးပုံအဝိုင်းကြီးကိုနယူးယောက်မြို့ Central Park ပန်းခြံထဲမှာလှုပ်ဆောင်ခဲ့တာဖြစ်ပြီး Guinness ကမ္ဘာစံချိန်ချိုးဖို့အတွက်လည်းကြိုးပမ်းခဲ့ပါတယ်။ဂျွန်လန်နွန်ရဲ့ကျန်ရစ်သူဇနီးယိုကိုအိုနိုလည်းအခမ်းအနားကိုတက်ရောက်ပြီးဒါဟာသူ့အတွက်အကောင်းဆုံးမွေးနေ့လက်ဆောင်ပါပဲလို့ပြောခဲ့ပါတယ်။ဂျွန်လန်နွန်ကိုဗြိတိန်နိုင်ငံလီဗာပူးမြို့မှာမွေးဖွားခဲ့ပြီးအမေရိကန်နိုင်ငံကို1982အစောပိုင်းတွေကပြောင်းရွှေ့လာခဲ့တာပါ။ငញ្ញန်ရေးသမားတချင်းဆိုတော့ဟာ1989နှစ်မှာနယူးယောက်မြို့သူ့တိုက်ခန်းအဝင်မှာတနက်နေ့အပစ်ခံရပြီးတော့မိနစ်ပိုင်းအတွင်းသေဆုံးခဲ့ရတာပါ။သူမရှိတော့ပေမဲ့လည်းငញ្ញန်ရေးကိုလူလာတဲ့သူ့စိတ်ဓာတ်နဲ့တန်ဖိုးတွေကဆက်လက်ရှင်သန်နေတာကိုမြင်နိုင်ပါတယ်ရှင်။
Yeah.
ဗင်နီဇွဲလားနိုင်ငံကရာကက်စ်မြို့တော်မှာဂင်းနစ်ကမ္ဘာစံချိန်တင်အကြီးဆုံးချောကလက်ပြားကြီးတစ်ခုကိုဗင်နီဇွဲလားစပ်ဖို့မှုတွေကဖန်တီးခဲ့ကြပါတယ်။ဒီချောကလက်ကြီးဟာအလေးချိန်848ကီလိုဂရမ်ရှိပြီးတော့အီတလီနိုင်ငံကတင်ထားတဲ့စံချိန်ကိုချိုးနိုင်လိုက်တာပါ။ဗင်နီဇွဲလားနိုင်ငံရဲ့ငွေကြေးဘိုလီဗာပုံစံအကျွေးစိတ်ပုံချောကလက်ကြီးကိုအော်တိုဘာလာ၁ရက်နေ့အမျိုးသားကိုကာနေမှာပြုလုပ်ခဲ့ကြတာလို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်။ဒီလိုစံချိန်ကိုချိုးနိုင်လိုက်တဲ့အတွက်ဗင်နီဇွဲလားနိုင်ငံဟာကမ္ဘာပေါ်မှာအကောင်းဆုံးချောကလက်တွေထုတ်လုပ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တာကိုသက်သေပြနိုင်ခဲ့တယ်လို့စီစဉ်သူကပြောသွားပါတယ်ခင်ဗျာ။
ရုရှားနိုင်ငံသမ္မတပူတင်ရဲ့မွေးနေ့ဟာအောက်တိုဘာလ9ရက်နေ့မှာကြာရောက်တာဖြစ်ပြီးတော့သူ့မွေးနေ့မတိုင်ခင်မှာမွေးနေ့နဲ့တိုက်တိုက်ဆိုင်ဆိုင်သူ့ကိုဘတ်မန်ကနေအလက်ဇန္ဒားပုံစံမျိုးရေးချယ်ထားတဲ့ပကြီးမျိုးမျိုးကိုမော်စကိုမြို့တော်မှာပြသခဲ့ပါတယ်။ဒီပြပွဲဟာပူတင်ရဲ့မွေးနေ့ကိုဂုဏ်ပြုပြီးကျင်းပတာဖြစ်ပြီးတော့တစ်ကမ္ဘာလုံးကလူတွေကပူတင်ကိုထောက်ခံသူတွေရဲ့လက်ဆောင်တွေနဲ့လှုပ်တာပါလို့ဒီပြပွဲတာဝန်ခံကပြောပါတယ်။သမ္မတပူတင်ရဲ့ကိုယ်ရည်ကိုယ်သွေးတွေဖြစ်တဲ့တတိရှိမှုသူရဲကောင်းဆံမှုတွေကိုအဓိကပြသထားတယ်လို့လည်းဆိုပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်မှာတော့သမ္မတပူတင်ရဲ့ပကြီကားကိုအရှေ့ယူကရိန်းတိုက်ပွဲတွေကရရှိတဲ့ကြီးစံဂွန်9000ကျော်နဲ့ဖန်တီးပြီးတော့ပြသခဲ့ပါတယ်။ဒီပကြီကားကိုအလင်းအမောင်အရောင်မျိုးမျိုးအောက်မှာစိတ်လုံရှားပွဲပုံကနေကြောက်မက်ဖွယ်မကောင်းဆိုးဝါးအဖြစ်ပြောင်းလဲသွားတဲ့သမ္မတပူတင်ရဲ့ပုံကိုမြင်ကြရမှာပါ။ဒီပုံကိုယူကရိန်းနိုင်ငံကအမှုပညာရှင်ဒရီယာမချန်ကိုကဖန်တီးခဲ့ပြီးတော့စစ်ပွဲရဲ့မျက်နှာများဆိုတဲ့နာမည်နဲ့ပြသခဲ့တာဖြစ်ပါတယ
်။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရဲ့ဒီအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့လာနေတဲ့ Netkin VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဥဆံမိုးဝေကပြောပြမှာပါရှင
်။တူရကီနိုင်ငံအန်ကာရာမြို့တော်မှာငြင်းငြင်းစွာဆန္ဒပြပွဲအတွင်းဘုံပေါက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူပေါင်း65ယောက်သေဆုံးခဲ့ရတဲ့ပေါ်တနင်္ဂနွေနေ့နိုင်ငံတော်ဝန်ပူဝမ်းနဲ့ပူဆွေးဆန္ဒဖြစ်နေကြတယ်လို့ထောက်မောင်းများစွာသောလူတွေဟာအန်ကာရာမြို့တွင်မှာစုဝေးပြီးတော့တူရကီအစိုးရကိုဆန့်ကျင်ကြွေးကြော်ဆန္ဒပြနေကြပါတယ်ပောက်ကွဲမှုနှစ်ခုအတွင်းလူပေါင်း160ဒဏ်ရာရရှိခဲ့ပြီးတော့ဆေးရုံတင်ထားရပြီးအဲ့ဒီထက်က65ယောက်ဟာဆေးရုံ19ခုမှာအရေးပေါ်အခြေအနေကုသပေးထားရကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်တူရကီနိုင်ငံကာဒစ်လူမျိုးစုကိုလိုလားတဲ့ပြည်သူ့ဒီမိုကရက်တစ်ပါတီကတော့ဘုံပောက်ကွဲမှုမှာတေဆုံးသူ128ယောက်ရှိတယ်လို့ပြောဆိုပေမဲ့အစိုးရကတော့အဲ့ဒီရေးတွက်ကိုအတိပြုမပေးသေးပါဘူးအီရန်နိုင်ငံပါလီမန်ဟာအစိုးရကိုအင်အားကြီးနိုင်ငံတွေနဲ့ရရှိထားတဲ့တမိုင်းဝင်နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထည်ဖော်ဖို့အတွက်ခွင့်ပြုလိုက်တဲ့ဥပဒေကြမ်းတရက်ကိုအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေကြမ်းအရအင်အားကြီးနိုင်ငံတွေဘက်ကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေဖိရှားပေးဖို့ပြက်ကွက်ခဲ့ရင်အီရန်အစိုးရအနေနဲ့ရထားတဲ့သဘောတူညီချက်အတိုင်းအကောင့်ထည်ဖော်တာကိုပြန်လည်ရုပ်သွင်းခွင့်ပေးထားတာဖြစ်ပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရအနေနဲ့ဆုံးရှုံးထားတဲ့နယ်မြေတွေကိုပြန်လည်ရရှိရေးအတွက်ကူညီပေးတဲ့အနေနဲ့စီးရီးယားနိုင်ငံအတွင်းကတပုန်တွေကိုရုရှားကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်
။ဥဆက်မိုးဝေကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲကောင်ပါ။အင်ဂျင်နီယာကတော့အိုက်ဒင်ဥတ်ကူဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတိုးချက်ထုတ်လွှင့်နေပါတယ်ရှင်။စောင့်မျှော်နားဆင်ကြပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.